Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ4ရက်ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုခမောင်စုံးမင်းနဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ခါထည့်သည့်ဒေသများလာတဲ့သတင်းချင်းပြင်းနဲ့ပါဝင်မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာလူခွင့်ရင်းနဲ့လူညွန့်ရေးခြေနေတွေယိုယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်အာဆီယံရဲ့အလှဲ့ကျဥက္ကဋ္ဌအသစ်ဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကနေခန့်အပ်မဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးတန်အာဆီယံဒီဘုံသဘောတူညီချက်ကိုတိုက်တွန်းတွန်းဆောင်ရွက်ဖို့ NUG ကတိုက်တွန်းလိုက်ပါတယ်
။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင်အထည်ပေါ်ဖို့အတွက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗျ။
ဒါကတော့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားတဲ့ဥပုလာတင်က VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကုလသမဂ္ဂကနေပြီးပေးမဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်လို့ချင်းဒုက္ခသည်တွေစီရောက်ရှိရေးမှာလူမှုအဖွဲ့အစည်းတချို့ကတန်တရားရှိတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးတုံသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခန့်မှန်းချက်ထက်သိသာသာများလာတဲ့အကြောင်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာသစ်ကသတိပေးလိုက်ပါရဲ့။ဒီစစ်တပ်ရဲ့ခင်မင်အောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီးရီးအရာပုံမူအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါဒီနိုင်ငံရဲ့နျူကလ িয়ার လက်နက်တွန်းမြင့်ထုတ်လွှင့်မှုနှုန်းအရ2028ခုနှစ်မှာလက်တွေ့အသုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်နှစ်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လဲပင်လယ်ကုန်းစစ်ဌာနချုပ်ကကွန်ဂရက်လွှတ်တော်ကိုတင်ပြခဲ့ပြီးဗုဒ္ဓဦးနဲ့မှာထုတ်ပြန်တဲ့တရုတ်နိုင်ငံစီးရီးစွမ်းအင်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်မနေ့တုန်းကပင်ဒဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာမှာတရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာ200ရောသာရှိပြီးစနစ်အတွင်းနှစ်ဆတိုးလာနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့အခုအခါမှာသိသာသာတိုးလာတာပါတရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေတိုးလာနေပေမဲ့အသစ်ဖြစ်နေတဲ့နျူကလ িয়ার ထိပ်ဖူး3800လောက်ရှိနေတဲ့အမေရိကန်လောက်တော့မများပါဘူးပင်ဒဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာကတော့2020ဒီဇင်ဘာလအထိချက်လက်တွေပေါ်အခြေခံဖော်ပြထားတာဖြစ်ပြီးမကြသေးခင်တုန်းကတရုတ်နိုင်ငံမှာစမ်းသပ်ခဲ့တဲ့ hypersonic အတန်ထက်50မြန်နဲ့လက်နက်နဲ့ပတ်သက်တဲ့အချက်လက်တွေတော့မပါဝင်ပါဘူးတရုတ်စစ်တပ်က2028ခုနှစ်နောက်ဆုံးထားခင်မင်အောင်တည်ဆောက်မဲ့အစီအစဉ်ဟာထိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ပါဝင်ထိုင်ဝမ်ရဲ့မဟာမိတ်တွေကြားမွေနိုင်အောင်ဟန်တားနိုင်စွာမြင့်တင်နိုင်မဲ့အလားအလာရှိတဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်
ယူကရိန်းနိုင်ငံရဲ့ဇက်မှာရုရှားရဲ့စီးရီးဆိုင်ရာလှုပ်ရှားမှုတွေဟာမိမိတို့အတွက်စိုးရိမ်စရာမဟုတ်သေးဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မေလေးကမနစ်ဗိုလ်ဒူးနေကပြောလိုက်ပါတယ်ရုရှားရဲ့စီးရီးဆိုင်ရာလှုပ်ရှားမှုတွေဟာတိသာပေမဲ့ကျူးကျော်တိုက်ခိုက်မဲ့လက္ခဏာမရှိသေးဘူးကိုတော့သတိထားမိတယ်လို့ပြောပါတယ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာပါဝင်တဲ့ရုရှားရဲ့ဇက်ပက်လို့အမည်ပေးထားတဲ့နှစ်စဉ်စီးရီးလေးကျင့်တယ်လို့မျိုးမဟုတ်သေးပါဘူးလို့လည်းသူကဝါရှင်တန် DC မြို့တော်ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားရဲ့စီးရီးလှုပ်ရှားမှုဟာဘာရည်ရွယ်တယ်ဆိုတာမသိရပေမဲ့မိမိတို့အနေနဲ့အဆက်မပြတ်စောင့်ကြည့်နေပါတယ်လို့လည်းသူကပြောပါတယ်။ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ်နေတိုးတပ်ဖွဲ့တွေကတစ်ဖက်အကြားတင်းမာမှုတွေကတော့ထပ်ပြီးတိုးတိုးလာတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်ထဲမှာ CIA ဒါရိုက်တာဝီလျံဘန်းစ်ကိုရုရှားနိုင်ငံမော်စကိုမြို့ကိုဆေးလွတ်ပြီးတင်းမာမှုတွေရောပါအောင်လှုပ်ဆောင်နေပါတယ်။ရုရှားက2014ခုနှစ်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်သသိန်းခွဲလောက်အထိပါဝင်တဲ့အကြီးဆုံးစီးရီးလေ့ကျင့်မှုကိုဒီနှစ်ဧပြီလအတွင်းကယူကရိန်းနယ်စပ်မှာပြုလုပ်ခဲ့စဉ်ကတော့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောက်လိုက်အရာရှိတွေကစိုးရိမ်ရာကြောင့်အကြိမ်ကြိမ်ပြောဆိုခဲ့ပါတယ်ခင်ဗျာ
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရစ်ဒေသကပရိပကတ်ဒီပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအာဖရိကဥယျာဉ်ဒေသဆိုင်ရာအမေရိကန်ထုတ်ကိုယ်ဆက်ဂျက်ဖရီဖက်ဒမန်ကြာသပတေးနေ့ကစနှစ်ရက်ကြာအီသီယိုးပီးယားကိုတွားရောက်မယ့်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာလိုက်ပါတယ်
We are not only engaged in diplomacy ourselves.
တန်တမာရေးရသမကအီသီယိုးပီးယားနိုင်ငံကအချက်တဲကိုဖြစ်ရှင်းမှုကုလသမဂ္ဂအာဖရိကယူနီယံနဲ့တခြားမိတ်ဖက်တွေအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့အတူကြိုးပမ်းနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကပေါ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အီသီယိုးပီးယားနိုင်ငံမှာပရိပကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့သက်ဆိုင်သူအလုံးတက်ခိုက်မှုတွေရပ်ပြီးကြိုတင်သတ်မှတ်ချက်မထားဘဲအပြစ်ခတ်ရစရေးဆွေးနွေးဖို့လည်းတိုက်တွန်းသွားပါတယ်။အဒက်ပါပါမျိုးတော်ကအမေရိကန်တန်ယုံကတော့နိုင်ငံမြောက်ပိုင်းအမာအာဖာနဲ့တီဂရစ်ဒေသတွေမှာမကြာခင်ရက်တွေကဆက်လို့လက်နက်ကင်ပိပကတ်တွေတိုးလာပြီးလုံခြုံရေးအခြေအနေတွေတိတိကျကျယွန်းလာတဲ့အကြောင်းဗိုလ်ထုနေစိုးရိမ်မှာပြောဆိုထားတာပါတီဂရစ်ဒေသကလက်နက်ကင်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ပြည့်နိုင်ငံမြောက်ပိုင်းတက်ခိုက်မှုတွေပြင်းထန်လာနေချိန်မှာပဲအီသီယိုးပီးယားဘူဆွေရတော့အင်္ဂါနေ့မှာတနင်္ဂနွေလုံးအရေးပေါ်အခြေအနေကြေညာထားပါတယ်
စစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့ငြိမ်းချမ်းရေးအတွက်ထောက်ခံကြောင်းပူးတွဲကြေညာချက်တစ်ဆောင်ကိုဆော်ဒီအာရေဗျ Arab Sova များပြည်ထောင်စုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကမနစ်ဗုဒ္ဓဦးနေ့ကထုတ်ပြန်လိုက်ပါတယ်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဆူဒန်အရေးမှာအလွန်မင်းစိုးရိမ်ကြတဲ့အပေါ်မှာထောက်ခံကြောင်းအဲ့ဒီကြေညာချက်မှာပါရှိပါတယ်ဒါ့အပြင်အရသာအစိုးရကိုချက်ချင်းအပြည့်အဝအာဏာလွှဲပေးဖို့လည်းတိုက်တွန်းလိုက်ပါတယ်ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်ဆူဒန်နိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့အော်တိုဘာလ25ရက်နေ့ကတည်းကပြည်သူအများစုဟာစန့်ကျင်ဆန္ဒပြနေကြပါတယ်ဆူဒန်စစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်ဒယ်အယ်ဗာဟန်ကတော့ပြည်တွင်းစစ်ဖြစ်မှာကိုရှောင်ရှားလိုတဲ့အတွက်စစ်အာဏာသိမ်းယူရတာလို့အကြောင်းပြထားပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်ကရရှိနေတဲ့မကွေးနယ်စကိုင်းတိုင်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေယိုယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘားလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်160ကျော်နဲ့ခရီးရန်ဖျားကျောင်းနှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုပ် UNOCHA ကပေါ်ထူးနေမှာသတင်းထုတ်ပြန်ခဲ့တာပါတခြားမြို့နယ်တွေမှာလည်းအဝလကလေးကပျက်စီးဆုံးရှုံးမှုတွေကြုံနေရပြီးလက်နက်ကန်ပိပကတ်တွေကိုစိုးရိမ်မှုကြောင့်မြို့ကန်အများစုကတော့စတေမာလာနောက်မိုင်းကလေးကဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းလဲပြောဆိုထားပါတယ်မိလာကစလက်နက်ကန်ပိပကတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာအမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်း 38,000 လောက်အိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးအိန္ဒိယနိုင်ငံနဲ့နေဆက်အနီးထန်တလန်မြို့နယ်မှာခိုးလုံနေသူ 10,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 တိမ်မနဲ့ရှိနေတဲ့အကြောင်းလဲဖော်ပြထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုနေဆက်ဖြတ်ကျော်တိမ်းရှောင်သွားသူပေါင်း 1,000 ကျော်လောက်ရှိပါတယ်ပြည်ပခတ်တွေကြောင့်အရေးပေါ်အကူအညီလိုအပ်သူတွေကိုကူညီထောက်ပံ့တဲ့လုပ်ငန်းတွေမှာလည်းလုံခြုံရေးအခြေအနေတွေကြောင့်အကန့်အသတ်တွေရှိနေတာပါစက်တင်ဘာလလယ်ကတည်းကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပါအဝင်အကန့်အသတ်တွေကြောင့်နေရက်စုခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
အကျဉ်းချခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတန်ရဲ့အာမခံလျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်မံဆွဲဆိုလိုက်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူကမနေ့ဗုဒ္ဓနေ့ကပြောပါတယ်။အဲဒီလိုထပ်မံဆွဲချက်တင်လိုက်တဲ့ဗီဇာဥပဒေအရပြစ်မှုထင်ရှားရင်6လကနေ9နှစ်အထိပြစ်ဒဏ်ချမှတ်နိုင်တယ်လို့သူ့ရဲ့ရှေ့နေဦးသန်းစောအောင်ကပြောပါတယ်။သူကိုအင်းစိန်ထောင်တွင်တရားရုံးကနေကြားနာစစ်ဆေးတာလို့လည်းရှေ့နေကပြောပါတယ်။ဒန်နီပန်စတာကိုအဲ့ဒီလိုတရားရုံးကဆုံးဖြတ်လိုက်တာဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်းဘေးရစ်ချစ်ဆန်မြန်မာနိုင်ငံကိုရောက်ရှိတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ သူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်စစ်ကောင်စီခေါင်းဆောင်နဲ့တွဲဆုံဆွေးနွေးမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းမှာဒန်နီဖန်စတာလွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းအများကထင်ကြေးပေးနေကြပါတယ်။ဒန်နီဖန်စတာဟာပြီးခဲ့တဲ့မေလ24ရက်နေ့မိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မှာရန်ကုန်လေစိတ်မှာစစ်ကောင်စီကဖမ်းဆီးတာခံခဲ့ရပါတယ်ခင်ဗျာ
။ကမ္ဘာကြီးရဲ့ကိစ္စတွေကိုဖြစ်ရှင်းရမှာနည်းနည်းနဲ့စဉ်းစားတွေးခေါ်မှုတွေအမှန်တရားတွေနဲ့ချင်းခက်ဖြစ်ရှင်းတာတွေမလုံနိုင်ဘူးဆိုရင်ပုံမနှဆိုင်တဲ့အချက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ်
။ Values.principles truth and integrity
Cambridge တက်သူကနှစ်ပေါင်းရှစ်ရာလောက်ကဘာကြီးကိုလွတ်လပ်တဲ့ပညာရေးသင်ကြားပို့ချက်ရမှာစံတန်မိုးတွေရည်တည်ချက်တွေအမှန်တရားနဲ့တည်ကြည်မှုတွေဟာအဓိကအခန်းကဏ္ဍကနေရာယူထားပါတယ်ဒါတွေမရှိရင်သိပ္ပံပညာသုတေသနလေ့လာမှုတွေနဲ့အစစ်မြင့်ဤပညာတွေဟာလည်းအလကားပါပဲလို့ Cambridge တက်သူကဗုဒ္ဓနေ့ဂုဏ်ဥဆောင်ဥပဒေပါရဂူပွဲလက်ခံရယူတဲ့အခမ်းအနားမှာကုလသမဂ္ဂဒွေးရင်မှုချုပ် Antonio Guterres ပြောဆိုသွားတာပါဒုတိယကွာစီပီကမ္ဘာငင်းငင်းအတွက်ရည်ရွယ်ပြီးလွန်ခဲ့တဲ့86နှစ်ကကုလသမဂ္ဂအဖွဲ့အစည်းကိုတည်ထောင်ခဲ့စဉ်ကစံတန်မိုးတွေဖြစ်တဲ့ယုံကြည်မှုညီညွတ်မှုနဲ့အမှန်တရားတွေမင်းမိန်နေတဲ့ပြဿနာနဲ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အကြောင်းလဲအတွေ့အကြုံချုပ်ကသတိပေးပြောဆိုသွားပါတယ်
။မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့တံခတ်မှုတွေကိုရုတ်သိမ်းပေးဖို့တိုက်တွန်းထားတဲ့ပူးရဲကြေညာချက်တစ်စောင်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကထုတ်ပြန်ဖို့လှုံ့ဆော်နေပါတယ်။အဲ့ဒီအထက်မှာနိုင်ငံရဲ့ချားမှာအလုပ်လုပ်ကင်နေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေသူတို့နိုင်ငံကိုငွေပြန်ပို့ပေးနိုင်ရေးပင်လယ်အစားအစာတွေနဲ့ချီတဲ့ပစ္စည်းတွေကိုပြပတင်ပို့ခွင့်ရရှိရေးလောင်စာဆီတွေတင်သွင်းခွင့်ထိန်းချုပ်ကန့်သတ်ထားတာတွေအဆုံးသတ်ပေးရေးပါဝင်ပါတယ် AP နဲ့ Writers သတင်းဌာနကတီးခြားစီရရှိထားတဲ့အဲ့ဒီကြေညာချက်မူကြမ်းထဲမှာမြောက်ကိုရီးယားပြည်သူတွေရဲ့နေ့စဉ်လူနေမှုဘဝမြင့်တင်ဖို့ရည်ရွယ်ပြီးပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းဖို့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ကြာသပတေးနေနဲ့ခင်းတင်းစီစဉ်ကိုကိုအောင်လွေဦးနဲ့ကုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ပေါ်တုံသက်ချက်တချို့ကိုတင်ပြဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုမကြမီကမ္ဘောဒီးယားနိုင်ငံကလွှဲပြောင်းတာဝန်ယူမှာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကိုလည်းအသစ်ပြန်လည်ခန့်အပ်ထားမယ်လို့ပြောဆိုလိုက်ပါတယ်။ NUG အစိုးရကတော့အာဆီယံမူ၅ချက်ကိုအကောင့်ထည်ဖော်ဖို့ဆက်လက်တိုက်တွန်းလိမ့်မယ်လို့မျှော်လင့်ပေမဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာစစ်ကောင်စီရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားသူဥပိုလ်လှတင်က VOE ကိုပြောပါရယ်ကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဥပိုလ်လှတင်ခင်ဗျကျွန်တော်ပထမအဆုံးမေးချင်တာကတော့အခုအာဆီယံအလှည့်ကျသဘာပတိဟာဘရူနိုင်းနိုင်ငံကနေပြီးတော့ကမ္ဘောဒီးယားကိုပြောင်းသွားပါပြီခင်ဗျကမ္ဘောဒီးယားကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်အသစ်ကိုခန့်သွားမယ်ဆက်လက်တွန်းအားပေးသွားမယ်ဆိုတာမျိုးပြောထားပါတယ်နောက်ပြီးတော့ကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစတဲ့သူဖြစ်ပါတယ်အဲ့ဒီတော့ကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာတဲ့အတွက်တရုတ်ကိုအသုံးပြုပြီးတော့မြန်မာနိုင်ငံအပေါ်မှာပုံမတွန်းအားပေးလာနိုင်မလားဒါမှမဟုတ်လို့ရှိရင်လည်းကမ္ဘောဒီးယားဖြစ်သွားတဲ့အတွက်အားပြော့သွားနိုင်ပါသလားဘယ်လိုပြင်ပါလဲခင်ဗ
ျမကြခင်ကကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ပြောသွားတဲ့အခါမှာအာဆီယံရဲ့အခြေခံမူဖြစ်တဲ့ non interference ပါဝင်မပတ်သက်ရေးကိုဆက်လက်ပြီးတော့ခြံဆွဲမှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပဂရိဖြစ်ပျက်တွေဟာတော့ဖြင့်သူတို့အနေနဲ့စိုးရိမ်မကင်းဖြစ်ပြီးတော့လေးနဲ့ထားပြီးဆောင်ရွက်သွားမယ်ကိစ္စဖြစ်တယ်လို့သူတို့ပြောနေတယ်။အဲ့တော့အဲ့အခြေခံပေါ်မှာကျွန်တော်တို့ကတော့ကမ္ဘောဒီးယားနိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကမ္ဘောဒီးယားနိုင်ငံကခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့အတွက်တိုက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစက်ပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိပါတယ်နောက်မြန်မာစစ်တပ်ပေါ်မှာလည်းတရုတ်ကဩဇာလွှမ်းမိုးမှုရှိပါတယ်ဒါကြောင့်တရုတ်ကနေတဆင့်တွန်းအားပေးဆောင်ရွက်နိုင်တာတွေရှိလားမလား
ဟုတ်ကဲ့အဲ့ဒါကတော့အခုနပြောတဲ့တရုတ်နိုင်ငံအာဏာပိုင်များကိုနိုင်ကမြန်မာပြည်အရေးကိစ္စမှာဘလောက်ထဲဝင် ပါဝင်ပတ်သက်မလဲဆိုတဲ့အချက်ပေါ်မှာရဲ့နောက်လက်ရှိစစ်ကောင်စီအနေနဲ့ပေါ့နော်သူတို့ကအရင်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုတော့လက်ခံခဲ့ခြင်းမရှိဘူးဒီလိုကြန့်ကြာနေတဲ့ကာလမှာအမေရိကန်ပြည်ထောင်စုကပုဂ္ဂလိကခီးစဉ်ဖြစ်တဲ့ဘေရစ်ချက်စင်ကိုတော့လက်ခံလိုက်တဲ့အနေအထားတွေလည်းတွေ့နေရပြန်တဲ့အခါကျတော့ဒီလက်ရှိပဂရိအနေအထားနဲ့လာမယ့်2လ3လတော့တွင်းမှာစစ်ကောင်စီရဲ့ခေါင်းဆောင်ရဲ့စိတ်ထဲမှာဒီအာဆီယံနဲ့တော်၎င်းနိုင်ငံတကာမိသားစုနဲ့တော်၎င်းဘလောက်ထိပူးပေါင်းဆောင်ရွက်သွားမယ်လို့စီစဉ်ထားသလဲခံယူထားသလဲဆိုတဲ့အချက်ကလည်းပဲအရေးကြီးတယ်လို့ပြောကြပါတယ်ခင်ဗျ။
နောက်တစ်ချက်ကတော့ဒီလိုပါအရင်ဥက္ကဋ္ဌဘရူတိုင်းကလည်းဘရင်စနစ်နဲ့သွားတာပါသူနိုင်ငံမှာတောင်ဒီမိုကရေစီစနစ်ကျင့်သုံးတာမဟုတ်ပါဘူးနောက်ကမ်ဘောဒီးယားဆိုတာကလည်းဝန်ကြီးချုပ်ဟွန်ဆန်တူးတဲ့ပဲအုပ်ချုပ်နေတာနှစ်ပေါင်း20 30လောက်ရှိနေပါပြီကမ်ဘောဒီးယားမှာလည်းဒီမိုကရေစီဆိုတာပြည့်ပြည့်ဝဝရှိတာမဟုတ်ပါဘူးအဲ့ဒီလိုနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်တွန်းအားပေးမယ်ဆိုတာဖြစ်နိုင်ပါမလားခင်ဗျ
ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရှိရေးကတော့အဓိကအားဖြင့်ဆိုရင်တော့ဒီစစ်အုပ်စုရဲ့ခံယူချက်ကတိုင်းပြည်ချစ်စိတ်ကဘလောက်ကြံတယ်လဲပေါ့နော်လက်ရှိအနေအထားမှာပုံမှန်လင်းလင်းပြောရမယ်ဆိုရင်တော့သူတို့ဟာတိုင်းပြည်ဘာပဲဖြစ်ဖြစ်ကိုအာဏာရအာဏာတည်မြဲရင်အာဏာရမယ်ဆိုရင်ဘာပဲလုပ်ရလုပ်ရဆိုတဲ့အင်မတန်မှယူသွတ်မိုက်မဲတဲ့ချင်းကပ်မှုမျိုးနဲ့တွားနေတယ်ဆိုတော့အလုံးသိပဲဖြစ်ပါတကယ်တမ်းနိုင်ငံရေးဖြည့်ရှင်းမှုကိုလိုလားတယ်ဆိုရင်တော့လက်ရှိသမ္မတကြီးဦးဝင်းမြင့်နဲ့တကွဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရအကျဉ်းချခံရတဲ့အကျဉ်းသားတွေကိုချွင်းချင်းမရှိအမြန်ဆုံးပြန်လွတ်ပေးတဲ့အနေနဲ့အပြုသဘောလက္ခဏာပြတင်တယ်လို့ပြောကြပါတယ်ခင
်ဆိုတော့ဥပိုလာတင်ဆိုလိုချင်တာကအာဆီယံကဖြစ်စေအမေရိကန်ကဖြစ်စေတရုတ်ကဖြစ်စေဘလို့နိုင်ငံတကာအတိုင်းဝိုင်းကဖြစ်စေဘလို့တွန်းအားတွေကိုပဲပေးပေးတကယ်တော့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်အပေါ်မှာပြည်သူလူထုအပေါ်မှာဘလောက်စေတနာရှိလဲဆိုတဲ့အချက်ပေါ်မှာအဓိကတည်နေတယ်လို့ပြောချင်တာလားခင်ဗ
ျမှန်ပါတယ်ကျွန်တော်နိုင်ငံတကာမိသားစုဆိုတာကတော့တိုင်းတာတစ်ခုအထိပဲပါဝင်ပတ်သက်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်ရဲ့တိုင်းပြည်အနာဂတ်ဟာကျွန်တော်အားလုံးအပေါ်မှာမူတည်ပါတယ်ကျွန်တော်အားလုံးရဲ့လက်ထဲမှာရှိတာဖြစ်ပါကျွန်တော်တိုင်းသားလူမျိုးပေါင်းစုံလူမျိုးတွေနဲ့ညီကိုတွေအတိုင်းအတာတွေးချင်းနေအားလုံးပေါ်မှာကောခဏလက်ရှိစစ်ကောင်စီပေါ်မှာတော့၎င်းတက်မတော်တစ်ခုလုံးမှာတော့၎င်းတာဝန်ရှိတာဖြစ်ပ
ါဥပိုလာတင်ပြောဆိုသွားတာပါဥပိုလာတင်ကို NUG ကအာဆီယံရဲ့တန်အမတ်ကြီးအဖြစ်အော်တိုဘာလ24ရက်နေ့ကခန့်အပ်ကြောင်းကြေညာထားခဲ့တာဖြစ်ပေမဲ့အာဆီယံကတရားဝင်လက်ခံကြောင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးမြန်မာစစ်ကောင်စီကတော့NUG CRPH တို့ကိုတရားမဝင်အကြမ်းဖက်အဖွဲ့များအဖြစ်ကြေညာထားပြီးဆက်သွယ်ဆွေးနွေးမှုများမလုပ်ဖို့အာဆီယံကိုပြောဆိုထားပါတယ
်။ဟုတ်ပါရှင်။ကုစုံမှုကြောင့်တင်ပြခဲ့တာပါရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘီလ်ရစ်ချစ်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ရလဒ်ဘယ်လိုရှိမလဲ။မြမအရေးကိုနှစ်ပေါင်း30ကျော်ကူညီဆောင်ရွက်ပေးနေသူလည်းဖြစ်အမေရိကန်စွမ်းအင်ဝင်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ရဲ့မြမခီးစဉ်ပေါ်တုံးသက်ချက်တွေကိုစူးစီးတင်ပြမှာပါဒါနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဒေါက်တာဆဆာနဲ့တနကမဟာဗျူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့နောက်ဆုံးရခိုင်ပြည်နယ်အရေးအကြံပေးအဖွဲ့မှပါဝင်ခဲ့ဘူးတဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်သူအမေရိကန်ဝါရီနိုင်ငံရေးသမားကြီးရစ်ချတ်ဆန်ခီးအပေါ်ဒေါက်တာဆဆာကအခုလိုစဝေဖန်လိုက်ပါတယ
်သူရောက်လာတာကျွန်တော်တို့မြန်မာနိုင်ငံကိုစပြုနေတဲ့ NUG တို့ကျွန်တော် CRPH တို့ကျွန်တော်တိုင်းတလနဲ့ကလည်းအားလုံးနဲ့လည်းသူမသွားခင်မှာဆွေးနွေးတင်တယ်ဒါတွေဆွေးနွေးချင်းမရှိဘဲနဲ့တိုင်းရိုင်းသွားပြီးတော့အဲ့လိုဖြစ်ခဲ့တာကတော့နိုင်ငံရေးအရဘာမှကိုမျှော်လင့်ဖို့မရှိဘူးပေါ့နော်ဒါအဓိကတော့လူတချစ်ဆန္ဒထောက်ထားရတဲ့အတွက်ဖြစ်တယ်လို့ပြောပေမဲ့လည်းဒါတောင်မှ COVID-19 ကာကွယ်ဆေးပဲဖြစ်ဖြစ်စစ်ကောင်စီလက်ထက်မှာဒါဒီ third party UN NGC တို့ CSO တို့ NGO တို့မှတစ်စိမ့်သွားမယ်ဆိုတာကျွန်တော်လည်းပြောပြတာဖြစ်လို့နိုင်ငံတကာလည်းဒါလက်ခံပြတာဖြစ်တဲ့အတွက်ကြောင့်ဒီ case နဲ့ပတ်သက်ပြီးတော့ ကျွန်တော်တို့အမြိုင်မျိုးလေးဖို့မရှိပါဘူ
း။ဒါပေမဲ့မြမစစ်တပ်အရာရှိဟောင်းတွေနဲ့စဖွဲ့ခဲ့တဲ့တင်နကမဟာပြွာလိလိုက်ဖွဲ့ကဒေါက်တာနိုင်စေဦးကတော့အကျိုးရှိနိုင်တယ်လို့ဆိုပါတယ်
။တရားဝင်သတင်းထုတ်ပြန်ချက်တွေကတော့ဒီ COVID-19 ကဘာကြောင့်ဟိုကနေပတ်သက်ပြီးဆွေးနွေးကြရတဲ့ဆိုတဲ့အပိုင်းရှိတယ်ဆိုပြီးတော့မှအတွေ့ရတယ်ပေါ့နော်။ဆိုတော့ဒါကတော့ဌာနနိုင်ငံအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့တကယ်ရင်းများပေါ့နော်။ကျွန်တော်တို့က COVID-19 နဲ့ပတ်သက်ပြီးတော့မှအခုညီထောက်ပံ့နေရခဲ့ရမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်အကျိုးရှိနိုင်တယ်ဟိုလူလာရင်းစာနာရင်းထော်ရင်းဆိုတဲ့တဲ့ humanitarian တော့ assistant ဆိုတဲ့ဟာကလည်းဒီခါလီကြရင်တော့လူကြောင်းအောင်ပြောတဲ့အားကောင်းစီတက်တာလို့ပဲကျင်းပါတယ်ဟိုဒီကောင်းစီကိုအကြောင်းပြပြီးတော့မှဟိုနိုင်ငံတွေရဲ့အကျိုးစီးပွားကိုဝန်ရောက်ဆက်ဖက်တာမျိုးတွေလည်းကျွန်တော်ရှေ့သမိုင်းမှာကြည့်ရင်ကျွန်တော်မကြာခဏကြုံတွေ့ခဲ့ရဘူးလေဆိုတော့မြန်မာနိုင်ငံမှာလက်ရှိမှာတော့ American နိုင်ငံသားတချို့ funding ခံရရှိရပေါ့နော်ဆိုတော့သူတို့နိုင်ငံသားပြန်လှုပ်ရေးအတွက်ပဲလာလားဆိုတာလေစဉ်းစားဖို့တင့်တယ
်ဒေါက်တာဆဆာကတော့ဒီလူသားချင်းစာနာမှုအကူအညီအတွက်ဆိုရင်တော့စစ်ကောင်စီကနေတဆင့်လုံမယ်ဆိုရင်တကယ်ဒုက္ခရောက်နေတဲ့ဒေသတွေကိုတိုက်ရိုက်မရောက်နိုင်ဘူးလို့ထပ်ဝေဖန်လိုက်ပါတယ
်ရာကူမှတဆင့်လာတဲ့လူသားချင်းစာနာထောက်ထားရအားလို့ကတော့ချစ်ပြည်နယ်တို့ကချင်ပြည်နယ်တို့အခုတိုက်ပွဲဖြစ်နေတဲ့စကိုင်းတို့မကွေးတို့ကိုရောက်ဖို့ဆိုတာတော့အခုအချိန်နေမှာမဖြစ်နိုင်တဲ့အချိန်နေတည်ရှိပါတာ။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုမင်္ဂလာတို့လေးစိတ်တို့မဟုတ်ရကိုစိတ်ကထက်ကနေပြီးတော့လူသားချင်းစာနာထောက်ထားအကူအညီကိုမလုပ်တော့ပဲနဲ့ထိုင်းနိုင်ငံမှတစ်စက်အိန္ဒိယနိုင်ငံမှတစ်စက်တရုတ်နိုင်ငံမှတစ်စက်အဲ့လိုနေဆတ်ကိုဖျက်ပြစ်တော့ဂူငီထောက်ပံ့ရေးကိုလုပိတ်ပါဆိုတာကိုပဲကျွန်တော်ကတောင်းဆိုရင်းလာဖြစ်ပါတယ်။ဒါလည်းတွေ့လည်းဖြစ်ပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီဖက်ကနေပြီးတော့ဖြားလေးဖြားကိုသူတို့ကတိုက်ပွဲဖြစ်တဲ့နေရာတိုင်းမှာကြီးတုနေတာကိုတွေ့ရတယ်။
ဒါပေမဲ့တကယ်နိုင်ငံရေးရထိရောက်ချင်ရင်တော့အမေရိကန်နဲ့တရုတ်ပါပေါင်းပြီးဖိအားအမြင့်ဆုံးပေးရမယ်လို့ဒေါက်တာဆဆာကအကြံပြုပါတယ
်။အမေရိကန်နဲ့တရုတ်နဲ့နိုင်ငံတော်တော်များများကအာရှကိုပဲစောင့်ကြည့်နေတော့တာအလုံးမဖြစ်တော့ဘူးဆိုတဲ့ခံယူချက်တော့နိုင်ငံတော်တော်များများမှာဖြစ်တာကိုကျွန်တော်တော့တိုးတားမိပါတယ်။တချိန်ထက်မှာပြေးဒါကိုတော့ strategy ကြကြနဲ့ညပြူဟာမဟာပြူကြကြနဲ့ဒါ guide ဖို့လိုပါတယ်ဆိုတော့ဟိုတရုတ်နဲ့အမေရိကဟာလည်းပူပေါင်းနိုင်တဲ့နေရာမှာပူပေါင်းဖို့လိုပါတယ်ဒီထက်မကသူတို့ကဖိအားပေးဖို့လိုတဲ့အကြောင်းနဲ့တရုတ်ကလိုချင်သူတရုတ်တန်နိုင်ငံတနိုင်ငံတော်မှစစ်ကောင်စီကိုတားမိလို့ရတယ်သူတို့ကဒါ maximum အမြင့်ဆုံးဖိအားလိုဖို့လိုပါတ
ယ်ဒါပေမဲ့ရုရှားမှာဘွဲ့လွန်ပညာသင်ခဲ့တဲ့ဒေါက်တာနိုင်စေဦးကတော့ဖိအားပေးလဲမြန်မာစစ်ကောင်စီကခံမမဟုတ်ဘူးလို့ပြန်ထောက်ပြခဲ့ပါတယ
်။သူ့ဖိအားပေးမှုတွေတော့ရှိကောင်းရှိနိုင်ပြီမဲ့လေလက်ရှိအစိုးရအနေနဲ့ပေါ့နော်ဟိုနိုင်ငံတော်စီမံရေးဆိုင်ကောင်စီဒီနယ်ကတော့သူ့မှာဒါဥတီချက်တွေညီမချက်တွေရှိပြီးတာရုတ်မရှိပြီးတာပေါ့နော်ဒီတိုင်းဆက်သွားမယ်လို့တော့ကျွန်တော်နေတော့မြင်ပါတယ်။ဟိုကျွန်တော်မြန်မာနိုင်ငံကိုဖိဆက်ဆက်အုပ်ချုပ်ခဲ့တဲ့အစိုးရအများစုကပေါ့နော်ဒီပါရဲ့ဒါကဟိုဖိအားပေးမှုကိုသိပြီးတော့မှကျွန်တော်ယူဆလည်းမရှိဘူး
တကယ်တော့ Harvard တက္ကသိုလ်မှာဗမာခလုတ်ခဲ့ပြီးမြောက်ကိုရီးယားရေးမှာပါယုံကြည်ချက်အဖြစ်နဲ့ပြက်ပြက်သားသားညှိနှိုင်းခဲ့သူဝါရင်သန္ဓမန်ကြီးအနေနဲ့တရုတ်ဖီးယားပါရအောင်ယူပြီးဆွေးနွေးနိုင်ရင်ပိုထိရောက်နိုင်မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ဒီနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။စစောကဒီသတင်းအစီအစဉ်မှာကြားခဲ့ရတဲ့ဒီ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနေ့ကကြေညာချက်မှာမြန်မာနိုင်ငံအနောက်မြောက်ဒေသမှာလက်နက်ကင်ပဋိပက္ခအခြေအနေဟာပုံမဆိုးရွားလာနေပြီးတော့စစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအများအပြားလိုအပ်နေတယ်လို့တတိပေးထားပါတယ်ဒီလိုမျိုးတတိပေးချက်အရနိုင်ငံတကာအကူအညီတွေရဖို့မျှော်လင့်ပေမဲ့လက်ရှိအခြေအနေတွေကြောင့်ပေါ့နော်အတားဆီးတွေရှိနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါဗျ။ပြပရောက်အကူအညီပေးရေးအဖွဲ့တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ UNOCHA ရဲ့ညင်ညာချက်ထဲမှာတော့ချင်းစကိုင်းနဲ့မကွေးတိုင်းတွေမှာမကြသေးမီကစစ်ကောင်စီတပ်နဲ့ချင်းဒေသကာကွယ်ရေးတပ် CDF ကြားတိုက်ပွဲဖြစ်ပွားနေတာမကွေးနဲ့စကိုင်းဘက်မှာလည်းဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပိုဆိုးလာတယ်လို့ဖော်ပြပါဗျ။ ဒီအခြေအနေတွေကြောင့်ဆစ်ဆောင်ဒုက္ခတွေဥယေတိုးလာနေပြီးအရေးပေါ်အကူအညီတွေပုံမလိုအပ်လာနေတယ်လို့လည်းဖော်ပြထားတာပါ UNO ချရဲ့ကြေညာချက်ကြောင့်နိုင်ငံတကာအကူအညီတွေပိုရလာနိုင်ပေမဲ့အကူအညီပေးရလမ်းကြောင်းတားမြစ်ပိတ်ပင်ခံရပွဲရှိတာကြောင့်လက်တလုံးမှာအရေးပေါ်အကူအညီတွေရရှိဖို့တိတ်မလွယ်ကူသေးဘူးလို့ American Washington DC area အခြေစိုက်ချင်းလူမှုအဖွဲ့အစည်းဥက္ကဋ္ဌဒွန်ခမ်ကပ်ကပြောပါတယ
်လက်တလောကတော့အကူအညီရဖို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့အင်မတန်မှပဲစီးဝါအစလိုအပ်နေတယ်ဒါပေမဲ့ချက်ချင်းကအကူအညီရဖို့ကကြင်ကြံနေတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီစစ်ကောင်စီရဲ့နေပြောမှလည်းဒီထောက်ပံ့သွားလာနေတဲ့ဒီလမ်းကြောင်းတွေလည်းအကုန်လုံးပိတ်ထားတယ်ဆိုတော့လေတကယ်ရခဲ့ရင်တော့မှလိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်နိုင်ဖို့ဆိုတာအင်ပတန်မှဒီချိန်မှာဖြစ်ခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတည်းချင်းပြည်နယ်ထန်တလန်မြို့ကလက်နက်ကိုင်ပိဋိပတ်ခအတွင်းတမျိုးလုံးနီးပါးမီးလောင်ကျွမ်းခဲ့တာကြောင့်မြို့ကန်အားလုံးဘေးလွတ်ရာထွက်ပြေးတင်းရှောင်သွားရပြီးအရေးပေါ်အကူအညီအများအများလိုအပ်နေတာပါနိုင်ငံတကာကပေးလာမယ့်အကူအညီတွေကိုကြိုဆိုပေမဲ့ဒေသတွင်းထိုးစစ်တွေကိုတားဆီးနိုင်မှသာစစ်ရှောင်ဒုက္ခတွေအရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုပါဖြေရှင်းနိုင်လိမ့်မယ်လို့ American Indiana ပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ဒါရိုက်တာ Eliza Barney ကပြောပါတယ်
။ OCHA ကထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကနေပြီးတော့မှအကူအညီတွေပံ့ပိုးပေးလာမယ်လို့တော့မျှော်လင့်ချင်ပါတယ်။ဒါပေမဲ့ဒီစစ်ကောင်စစ်တပ်မတော်တွေကနေတိုက်နေတဲ့ဟာကိုမရမချက်တရားနဲ့ပူဆူးလာဖို့ပဲရှိပါတယ်။ဆိုတော့နံပါတ်၁ကတော့တိုက်နေတာကိုရပ်ပါ။နံပါတ်၂ကတော့တကယ်လူအပ်နေတဲ့ကလေးတွေပါဝင်၊မြို့သမီးတွေပါဝင်၊လူအပ်နေတဲ့စားစရာအားလုံးရနိုင်ဖို့ရာနိုင်ငံတကာကနေပြီးတော့မှဝင်လာတဲ့ဟာရဲ့ပြီးရင်လူကအရှိတဲ့ civil society ကနေပြီးတော့မှကူညီထောက်ပံ့ပေးတာဒီအားလုံးကိုဟန်တမရှိပံ့ပိုးပေးဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့ပြောချင်ပါတယ
်။ထန်တလန်ရေးကိုကုလလုံးညွန်ရေးကောင်စီမှအလေးထားဆွေးနွေးအရေးယူဆောင်ရွက်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကအောက်တိုဘာ29ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်တိုက်တွန်းခဲ့တာပါ။ဒါပေမဲ့လုံးညွန်ရေးကောင်စီအပေါ်မျှော်လင့်ချက်နည်းနေပြီးအခြားလမ်းကြောင်းတွေနဲ့ချင်းကပ်ဆောင်ရွက်ဖို့ချင်းလူမှုအဖွဲ့အစည်းတွေကြိုးပမ်းနေတယ်လို့ဩဂရဒွန်ခမ်ခကပြောပါတယ
်လုံချွင်ရင်ကောင်စီအနေနဲ့တော့ရည်ရွယ်ဖို့ကကျွန်တော်တို့ခက်ခဲတာပေါ့ဘာဖြစ်လို့လဲဆိုတော့တရုတ်နဲ့ရုရှားကအငြင်းရန်ဒီတူအနာတုံးရမဒီစစ်ကောင်စီထက်ကနေသူတို့ပါလိရှိတဲ့အော်သမိုင်းလေးရှိတယ်ဆိုတော့ကျွန်တော်တို့လုံချွင်ရင်ကောင်စီအနေပြောမှာအကယ်၍အရေးမယူဘူးဆိုလို့ရှိရင်ကျွန်တော်ဂျန်နဲ့လမ်းကြောင်းတွေကြားမှာပေါ့ဟို ICC တို့ ICJ တို့ဆိုတဲ့ဟုတ်တခြား international court တွေကိုကျွန်တော်တို့တွားရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာက crime against humanity အခုထဲမဟုတ်ပဲနဲ့နော် war crime လည်းဖြစ်တော့နော်။အဓိကတော့ ICJ ကိုကျွန်တော်တို့တွားလို့ရတယ်။ထန်တလာမင်းရှူတဲ့ကိစ္စကတော့လေဒီစစ်တပ်ကမင်းရှူတယ်ဆိုတဲ့ဥစ္စာကကျွန်တော်မှအခမ်းအမဟိုအထောက်အထား evidence ရှိပါတယ်။
မေလာကစားခဲ့တဲ့လက်နက်ကင်ပြည်ပကားတွေကြောင့်မြန်မာနိုင်ငံအနောက်ဘက်ခြမ်းဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း 38,000 လောက်အိုးအိမ်ဆွန့်ခွာခဲ့ရပြီးအိန္ဒိယနယ်စပ်အနီးထန်တလန်မြို့မှာလည်းခိုးလုံနေသူ 10,000 ကျော်အပါအဝင်ချင်းပြည်နယ်မှာ 18,300 ထဲမှနေရှိနေကြောင်း UNO ချကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့တဘာဝပဝင်းချင်းဆိုင်ရာမြမပြတနာများဆိုတဲ့အကြောင်းကိုဆွေးနွေးသုံးသပ်ထားတဲ့ဥကျော်စံတာရဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုAmerican ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒီကျမတို့ VOA မြန်မာပိုင်းကနက်နက်ခင်းအစီအစဉ်မှာထုတ်လွှင့်နေတဲ့မီတာလိုင်းတွေကိုလည်းအသိပေးခြင်းပါတယ်။လိုင်းတိုမီတာ32 kHz 9335နဲ့9389လိုင်းတိုမီတာ49 kHz 6153လိုင်းလက်မီတာ190 kHz 1505တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အတွက်ဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော
့ဤသူတည်းလူလူတည်းလုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူဦးရေအနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်။အဲ့
တော့ဒါကတော့မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနေနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဥကြော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အခုဒီဆယ်စုနှစ်အကုန်2030ပြည့်မှာကမ္ဘာပေါ်တစ်တောပြုံးတိမှုကိုအဆုံးသတ်ဖို့ COP26 ခေါ်ကမ္ဘာဥတုရာသီဆိုင်ရာညီလာခံကြီးမှာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွက်ကောဒါဟာဖြစ်နိုင်ပါမလား။ကမ္ဘာပေါ်မှာတဘာဝဘေးရန်ဒီရဲ့ဒဏ်ကိုခံရနိုင်ပွဲအရှိဆုံးစီးရင်ထဲမှာပါဝင်နေတဲ့မြန်မာနိုင်ငံအတွက်တတိပြုစရာတွေကဘာတွေပါလဲ။ဒါရီနဲ့ပတ်သက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဥကြော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဆရာမဒေါ်ဒေဝီတန့်စင်ခင်ဗျာအခု Glasgow မှာဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ညီလာခံကြီးကျင်းပနေပါတယ်။2030ပြည့်မှာစစ်တော်ပြုံးတိမှုတဆီရေးဆိုတာပါတော့ကျွန်တော်စမေးချင်ပါတယ်။2030မှာမြန်မာနိုင်ငံစစ်တော်ပြုံးတိမှုရဆိုင်နိုင်မဲ့အလားအလားဘလောက်ရှိတယ်လဲဆိုတာပထမဆုံးပြောပြပါခင်ဗျာ
။ဗမာပြည်ကတတော်ပြုံးပြီးမှုမှာအဆက်နံပါတ်3ပဲ။အရင်တွင်းနေကြတာလေဒီတတော်တွေပြုံးပြီးတာမှလည်းကျမတို့ဗမာပြည်ကမလွတ်ပါ။အဲ့တော့ဒီကိစ္စတွေကိုကျမပြောချင်တာတော့ကျမတို့ကတတော်မှာဥပဒေရှိပြီးသားဆရာရဲ့။နောက်ဘိုးအရင်ကဗြိတိရှ်လက်ထက်ကသူတို့အုပ်ချုပ်တဲ့ချင်းအခါတုန်းကပေါ့နော်ဒီကျွန်းတက်တံပိုးကိုတီးတဲ့အခါကျတော့ပညာရှင်တွေခေါ်ပြီးတော့သူတွေတနာလုပ်ခဲ့တယ်ဆရာဒီ230ကြာမှဒါတပတ်လည်းခုတ်မယ်လုံးပတ်ဟာလာ5ပေ6ပေရှိတော့မှသူတို့ခုတ်မယ်အဲ့လိုပေါ့အမြင့်ပါညာလည်းအဲ့လိုတွေသူတို့တတ်မှတ်ခဲ့ကြဒါကိုရေရှည်ချင်းသိမ့်ဖို့သူတို့ကတော့အလုံးလုပ်ပေးခဲ့တာပေါ့ဒါမှမဟုတ်ဒီဘက်ကနောက်ပိုင်းမှာဒါတွေကိုဆက်လက်ပြီးမထိမ့်သိမ့်နိုင်ခဲ့နော်အဲ့တော့တတော်တွေပြုံးပြီးတယ်လို့သာပြောနေတာလေဒါတွေကိုဒီခိုးထုတ်တဲ့ဟာတွေကိုဥပဒေနဲ့နိုင်နိုင်နည်းနည်းမထိန်သိမ်းနိုင်ခဲ့ဘူးနော်အဲ့ဒီဟာကြီးဟာကျမတို့ဒီမြန်မာပြည်ရဲ့အားငယ်ချက်ပေါ့
ဟုတ်ကဲ့
ဒီနေ့ချိန်ရပါပဲချက
်မြန်မာတချို့ပြောကြတာကတော့အနာရှိရဲ့လူတွေကို၌ကချိုးဖောက်တာကင်းလွတ်ခွင့်ရပြီးတော့လုံနေကြတာတွေးရတယ်ဆိုပြီးတော့လည်းဝေဖန်ကြပါတယ်အဲ့ဒါကဘယ်လောက်မှန်ပါလဲခင်ဗျာ
ကတော့ရောဆရာဦးရဲ့မြင့်ရေးခဲ့ပါလေဆရာကတတော်ပါပဲတတော်သမားတူရဲ့ရင်ဖွင့်တာမှာဆရာအကုန်လုံးခက်အလိုက်ပါပဲတတော်တွေကိုဘလို့အဆင်ပြေထိမ့်သိမ့်လာလဲဆိုတဲ့ဟာကိုဆရာရေးပြခဲ့တာပါအဲ့တော့အဲ့ဒီအချိန်တုန်းကကိုလိုနီခေတ်တို့ဘာလို့ဖြစ်လာပေမဲ့လို့ဗမာပြည်မှာတာဝန်ရှိတဲ့အထက်ပိုင်းအရာရှိကြီးတွေကဒါကိုလောက်ပါဆိုပေမဲ့သူတို့ကဒါကိုအချိုးအချောင်းနဲ့ပြန်ပြီးတော့ဒါတွေဟာလုံးလုံးမရဘူး။နော်ဘလုံးဘလုံးဆိုတာကိုပြန်ပြောတဲ့အခါမှာကိုကကလည်းလက်ခံနေဆရာ။အဲ့ဒါလုံပါလေ။ဘာလို့ဆိုတော့နားစင်တိုက်ကျွမ်းတဲ့ပညာရှင်တွေပြောတဲ့ဟာကိုအုတ်ချုပ်တဲ့လူတွေကမူဝါဒချတဲ့လူတွေကနားထောင်မှုလို့လေ။
နောက်တစ်ခုကကဘာမှာဥရယာစီစိုးဝမှုဒဏ်ကိုအများဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ပြောကြပါဗျာ။ပါပါတယ
်ဗျာ။
တချို့ကအဲ့ဒါကိုဒီရောက်တော့တွေပေါ့လူမှုတော်တွေပြုံးတီးသွားတာတွေနောက်ပြီးတော့ဆယ်မြောင်းဆောက်လုပ်တဲ့ကိစ္စတွေကြောင့်ဖြစ်တယ်ဆိုတော့ထောက်ပြကြပါတယ်ဆိုတော့အဲ့ဒီတော့ဒီရောက်တော့ပြုံးတီးမှုနဲ့အဲ့ဒီဆယ်မြောင်းတွေတာတမန်တွေတိဆောက်တဲ့ကိစ္စကတော့ဘယ်လောက်ထိဆိုးရနေပါလဲခင်ဗျာ။
เออจม้าเนี่ยเซียมยองถั่วป่ะเว้ยเสียอ่ะเออแล้วจม้าเซียมยองถั่วสรแล้วเซียมยองหาโลอัดแต่ญามา ဆောက်လို့ရှိရင်အမတန်မှအသုံးဝင်မှာဒါကျမတို့လောက်ခဲ့တဲ့90အထိပေါ့နော်အဲ့ဒီအချိန်နေမှာတော့ဒါဟာတွတ်ချက်တာတွေကလည်းမှတ်နေနှစ်တရာရဲ့ခမန်းချက်တွေ maximum blood flow လာမယ်ပါမယ်ဆိုတာလည်းမှတ်နေကြီးကြီးပို့နေပါလို့ပေါ့နော်နောက်တော့တစ်နှစ်တကြလဲအဲ့ဒီအချိန်အထိဒါလောက်ကြတော့မယ်ဒါပေမဲ့နောက်ပိုင်းကြတော့ဒါဟာ business တစ်ခုလို့ဖြစ်လာတယ်ဆရာဒီဆယ်တွေကိုဟလာမလိုအပ်ဖဲလဲဆောက်တယ်ဆိုတော့ကျမတို့ဗမာပြည်မှာဆယ်ကအများကြီးပဲ300ကျော်လောက်ကိုရှိတယ်။နောက်တချို့ဆယ်တွေဆိုဆောက်ပြီးတော့ရေမနေတာတွေရှိတယ်။အဲ့တော့ကျမပြောတာကနည်းပညာအရာရောမလိုအပ်ဖဲနဲ့ရောဒီဆယ်ဆောက်မှုတွေကိုမလုပ်သေးခြင်းရှိတဲ့ဆယ်တွေကိုပဲကျမတို့က maintenance ပေါ့နော်ဒီမုန်းမှန်ပြီးတော့ဒီတဲ့ခိုင်ကားအောင်ဒီတဲ့ကောင်းအောင်ပေါ့ပြန်လုပ်ဖို့ management ပေါ့ဒီဟာတွေကိုဟိုပုံပြီးတော့လုပ်စီခြင်းလေအဲ့တော့ DA တော့ကြတော့လေဆရာပြောသလိုပဲဒီ DA တော့ကိုဆရာကြီးဦးအောင်ကကျမတို့မြမအစိမ်းအောင်ကိုညက်ကဲဟိုအကြံပေးပေါ့နော်ဆရာကြီးကနိုင်ငံကလည်းဖြစ်တော့ကျမတို့เนี่ยတွဲအလုပ်လုပ်ပြီးတော့သူကမပြောလဲဆိုတော့ဒီဒီရောဟာတဲ့တိတ်အရေးကြီးတယ်ပေါ့เนาะဒီကာဗွန်စုံမှုမှလည်းတဲ့သူကပုံမှန်မှရှိတဲ့အပင်နေတဲ့ကိုတဲ့ဒီ23ဆစုံယူအားရှိတယ်တဲ့နောက်တော့ဒီလေပြင်းပုံတိုင်းတော့ပါလို့ပေါ့လာတဲ့အခါမှလည်းတဲ့သူကအကာအကွယ်ဖြစ်တယ်ပေါ့ဆိုပြီးတော့ကျမတို့ငါးကြီးဖြစ်ပြီးတဲ့အခါမှအဲ့ဒီ ARV တိုင်းကိုဆင်းပြီးတော့ဒါဒီတော့ပညာပေးတယ်ပေးရပါတော့အချိန်နေဘလို့ရှိလဲဆိုနောက်တစ်ခေါက်ပြန်ကြည့်တဲ့အခါမှာအဲ့ဒီကလူကဘာပြောလဲဆိုတော့ဆရာကြီးတို့ဆရာမကြီးတို့လာပြီးဟောပြောတာကိုတဲ့ကျွန်တော်တို့သဘောပေါက်ပါတယ်တဲ့ဒါပေမဲ့တဲ့ကျွန်တော်တို့မှတဲ့ကျွန်တော်တို့ကအစာခံနိုင်နေမယ်တဲ့ကျွန်တော်တို့ကလေးတွေငိုတဲ့အခါမှာတဲ့ကျွန်တော်တို့ကဒီတော့ဟိုတဲ့ဟလာပြောတိုင်းလို့ဘာလို့ညာလို့ဒီရှောင်းပြီးတော့မကျွေးလို့မရဘူးတဲ့အဲ့တော့ဒီအပင်ကိုပဲသွားထိရတယ်မိသွေးဖုတ်ဖို့လို့ပါလို့ပေါ့နော်ဆိုတော့အဲ့ဒီမှာဆရာအုံးကပြောခဲ့ဘူးပါလေဒါဆိုရင်ဒါသူတို့ရဲ့ livelihood ပေါ့သူတို့ရဲ့စားဝတ်နေရေးကိုအစားထိုးပြီးမှသာလျှင်ဒီကိစ္စဟာရေရှည်ကြီးမြဲမဲ့လုပ်ငန်းဖြစ်တယ်ပေါ့အဲ့တော့ကျမတို့ကအဲ့ဒါတွေလည်းသတိထားရမှာပါမလုပ်ပါနဲ့မလုပ်ပါနဲ့လို့ awareness အနေနဲ့ပေါ့နော်သူတို့အသိပညာဆိုသူတို့ဒီအသိပညာတွေကိုရတယ်သိတယ်ဒါပေမဲ့လို့လေသူတို့ရဲ့စားဝတ်နေရေးကိုကျမတို့ရေရှည်ပေါ့ရန်တစ်ခုမဖွင့်ပေးခဲ့ရင်ဒီလုံဟာမအောင်နေနိုင်ဘူးဆိုတာကိုဆရာဦးကပြောသွားပြီးပါတယ်ဟုတ်ကဲ့ရှင
်ဒီတိုင်းကလည်းနိုင်ငံတကာမှာလည်းပဲဒီစကားကနေကြားပါတယ်ဆင်းရဲနိုင်ငံတွေကငါတို့ကဒီသဘာဝပတ်ဝန်းကျင်ကိုတိုက်ရိုက်အဆုံးချပြီးတော့မိခွန်ရဆိုတော့မင်းတို့ဖွံ့ဖြိုးပြီးနိုင်ငံတွေလိုနေလို့မရဘူးအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့နိုင်ငံတွေမင်းတို့ပတ်စံပံပိုးပေးပါလို့တောင်းကြပါရယ်အခုတော့သူတို့ဂတိပေးတာဂတိကဝဟုတ်ကဲ့ဂတိကဝပေးတာတော့အများကြီးကြားပါရယ်ဒါပေမဲ့အဲ့ဒီဂတိကဝကိုအကောင့်တွေဖို့ဆိုတော့ဘလောက်မျောလင်းချက်ထားပါလဲဆရာမတကယ်ဖြစ်လာလိမ့်မယ်လို့အဲ့ဒါကျတို့ပြည်တွင်းမှာရောနိုင်ငံတကာအနေနဲ့ရောလိုအပ်လို့တည်တော်ကိုမိခွေရတဲ့ဆိုတဲ့လူတွေကိုမမိခွေရအောင်အထောက်ပံ့ပေးနိုင်မယ့်ကိစ္စနိုင်ငံတကာရောမြန်မာနိုင်ငံအခြေအနေရောဘယ်လိုဖြစ်နိုင်ပါလဲလား
အဲ့တော့ကျမတို့အထူးသဖြင့်ဒီမဖွံ့ဖြိုးသေးတဲ့နိုင်ငံမျိုးပေါ့နော်ဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကတော့ဤပညာရပ်တည်ရောငွေရေးကြေးရောနောက်သူတို့ရဲ့ဒီပညာရပ်ဆိုင်ရာတွေးခေါ်မှုအဆင့်မြင့်တဲ့အတွက်ကြောင့်ဒီ global warming climate change ပေါ့ကဘာကြီးပူနွေးလာတာကြောင့်ဓာတ်ပြီးဥတုပြောင်းလဲတယ်ဆိုတာသူတို့တိုင်းပြည်တွေကနော်ဟိုလုံးတလောက်ပြန်ပြီးတော့ဖာထင်းနိုင်တယ်ဆရာကျမတို့ကတော့ခုနလိုပဲတင်းတန်းနေသေးတယ်ဟာလာဒီထပ်ပန့်ကြေးတွေလည်းဘလောက်ပဲလုံးလုံးသူတို့ရဲ့ကုနာစောင်းဝင်နေရင်းကိုကျမတို့ကဟိုတည်းမော်ရေရှည်မထိမ့်ပေးထားနိုင်ဘူးအစာမထိုးပေးထားနိုင်ဘူးဆိုရင်တစ်ခုတ်တာမကောင်းဘူးเนาะဒီရေတော့ခုတ်တာမကောင်းဘူးဆိုတာသူတို့သိတယ်မယ်လေအဲ့ဒါကိုသူတို့ဒီစောင်းဝင်နေရင်းမဖူလုံတဲ့အတွက်ဘဝလုံခြုံမှုမရှိတဲ့အတွက်သူတို့ကတော့ဒါတွေကိုထပ်ပြီးကျွလွန်နေမှာပဲလေအဲ့တော့ဆရာအောင်ပြောသလိုပေါ့ဒီမှာတစ်ခုခုတိုက်ပြိုးပဲဒါမှမဟုတ်ရင်သူတို့ကိုအစာထိုးပေါ့အုံဒီနဲ့ပတ်သက်တဲ့လုံငန်းเนาะအုံဆိုင်ချစ်တာတို့ဘာတို့အဲ့လိုမျိုးတွေတခုခုရရှိသူတို့လောက်စားနိုင်တဲ့လုံငန်းတွေကိုတဲ့လောက်ပြီးမှဆိုတော့အဲ့ဒါဟာတော့ကျွန်မထင်တယ်အဖြေလို့ထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဒါတော့လူတွေကမိခိုနေရတဲ့ကိစ္စမလွတ်မသေးကိစ္စဒါမှမဟုတ်နောက်တစ်ခုပို့ပြီးဆိုးတယ်လို့ထင်တာကတော့လုံငန်းရှင်တွေလုံနိုင်ကင်နိုင်တဲ့လူပိုင်ခွင့် good friendly လို့ရတဲ့လူတွေကဒီရတဲ့ပို့ပြီးတော့ကြည်ကြဲရဲ့ တတော်ခုတ်တာတို့ဥမာဖြင့်ဒီရတော့ဆိုရင်လည်းပဲမွေးမြူရေးတို့အတွက်အဲ့ဟာတွေကိုဖြည့်ဆည်းလိုက်ပြီးတော့သူတို့ရဲ့စီးပွားဖြစ်လောက်တာတို့ဘာလို့ဒီကိစ္စတွေကိုဟန်တာနိုင်မဲ့အခြေအနေကမရှိဘူးလားခင်ဗျာ။အဲ့ဒါတော့
တော်တော်များများပေါ့မြန်မာနိုင်ငံမှာမဟုတ်ဘူးဆရာ။ဒီမှာလေးလာတဲ့လောက်တော့တော်တော်ကိုဒီမဖွင့်ပြိုးသေးတဲ့နိုင်ငံနေမှာဒီလုပ်ငန်းရှင်တွေနဲ့ပေါ့နော်အစိုးရနဲ့ပဲပူးပေါင်းပြီးတော့ဒီကိစ္စတွေကိုတိုင်တွယ်တဲ့နေရာမှာမမှန်ကန်တဲ့အတွက်ဥပဒေခိုင်မာမှုမရှိတဲ့အတွက်ဒီလိုမျိုးအောက်ခြေမှာတော့ခံရတဲ့အတိုင်းကြီးတွေအများကြီးပါပဲ။အဲ့တော့ကျွန်မပြောချင်တာကဆရာအခုကဘာကြီးပူနွေးတယ်ဟလားပူနွေးမှုကြောင့်ဒါယောဂဗျာတွေဒါတွေလည်းသိပ္ပံဆရာဒီဟလားသူတည်တနာလုပ်တဲ့လူတွေကအပေါင်းဟောပြောပြီးသားချမ်းသာပြီးအခုပြောနေတာကမှနားမထောင်ဘူးเนาะဒီ top 26ကကျွန်မတို့ပုံမှန်เนาะဒီကာဗွန်ဒိုင်အောက်ဆိုက်တွေလေထူထဲမှာရှိတာကိုပြန်ဖြစ်ဖို့မစင်စားနဲ့เนาะဒါကိုဒီကဲမတိုးရအောင်လဲပြင်ဆင်နေတာဖြစ်တယ်ဆိုတာလူတိုင်းသိဖို့တော့ကြိုးတယ်ပေါ့เนาะအဲ့ဒီထဲမှာ policy maker တွေလည်းပါတယ်ဥပဒေကြံထားနိုင်တဲ့လူတွေကားစီးနိုင်တဲ့လူတွေနောက်တော့လုပ်ငန်းရှင်တွေစီးပွားရေးသမားတွေနောက်တော့ပြည်သူလူထုเนาะအဲ့ဒီတုံးတုံးပြလဲနားလဲမှာအခုလို့ covid ကြီးဖြစ်တဲ့ခါကျတော့ကမ္ဘာလုံးထိခိုက်သွားကျမတို့ကတိုင်းပြည်တိုင်းပြန်လဲထူထောင်တဲ့နေရာမှာစုပေါင်းပြီးတော့အတွေ့အခေါ်တွေပြောင်းပြီးတော့လုပ်ကြရမှာသူတို့နာရစိကိုတော့အตาရမှာဖြစ်မယ်ဆိုလို့ရှိရင်ဒီရဲ့မကပေါ့ကြီးမားတဲ့ကာယောဂါကြီးနဲ့ရှင်ဆိုင်တွေ့ရမှာပဲ
နောက်တစ်ခုကဒီကာဗွန်ဒိုင်အောက်ဆိုက်ကိစ္စပေါ့လေမြန်မာနိုင်ငံမှာထုတ်လွှင့်တဲ့ပမာဏကတော့စမှုထုံးကားတဲ့နိုင်ငံတွေတော့မများဘူးလို့ထင်ပါတယ်ဒါပေမဲ့ဒီလေဓုညင်နွမ်းမှုဆိုတာကအမျိုးသားရေးနဲ့နှမိတ်ဆိုတာရှိတာမဟုတ်တော့ဘေးကလည်းလာတာပဲပေါ့ဆရာမအတူတူမြန်မာနိုင်ငံတရုတ်တို့အိန္ဒိယတို့ရဲ့ရာမရောက်နေတော့ဒီကိစ္စကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲခင်ဗျာအဲ့ဒါဒီလေဓုညင်နွမ်းမှုကတော့ဆရာ
ကြီးအခုလက်တွေ့ပါပဲဒီနှစ်တည်းလူဟာစနဲ့ချီပြီးတင်းနေတယ်လူညဉ့်ညမ်းမှုကြောင့်ဒီပြန်ပြီးတော့ညဉ့်ညမ်းမှုတွေကိုစိတ်ကြောနေရတယ်ဆိုတာတွေကဒါသတင်းတွေကကမ္ဘာမှာရှိနေတာပဲเนาะဒီကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ပြီးလူညဉ့်ညမ်းနဲ့တိုင်းပြည်နှစ်ခုကြားမှာဗမာပြည်ကရှိနေတယ်ခေါ်ရဟိုတနိုင်ငံနဲ့တနိုင်ငံเนาะဒီ transboundary ပေါ့ကူးတဲ့ဟာတွေရှိတယ
်နောက်တစ်ခုကမြန်မာနိုင်ငံရဲ့ပတ်ဝန်းကျင်ညီနောင်မှုကိုပြောရခါမှာ waste managementအမိုက်စွန်ပစ်တဲ့စနေဟာလည်းပဲတော်တော်ဆိုးရွားရလို့ဝေဖန်ထောက်ပြကြတာတွေ့ရပါတယ်
။ဒါကြတော့အဆိုးရွားကိုတစ်ဖက်တည်းလဲဟိုမိထားလို့မရဘူး။နော်ပြည်သူကလည်းတစ်ဖက်ကစီကန်းရှိမယ်။ဟလာအဆိုးရွားကလည်းတင်ချစနစ်တကျပေါ့အမိုက်သိမ်းတာကိုတိမ့်မယ်။အခုတော့အမိုက်ပုံးတွေကိုရက်ွက်တိုင်းရဲ့လမ်းထိပ်တွေမှာဘာတွေမှာချတယ်။ဒါပေမဲ့အမိုက်ပုံးကပြည့်တယ်ပဲလို့လည်းလူများတိုင်းကြီးတွေကိုချိန်တန်လို့ဟလာရဆွဲသွားပြီးတော့အမိုက်ကလည်းခွဲထည့်ထားမယ်ဟလာဆက်ကူကဆက်ကူဖန်ဟာဖန်ဆိုရင်ကိုကဆက်ယုံကအစင်တဲ့ဒါကို recycling ပေါ့ပြန်လည်းပြုပြင်ပြီးအသုံးပြုမဲ့ပစ္စည်းလုပ်ဖို့ပေါ့မဆက်ကူဆိုလည်းပြောဖတ်လုပ်ပြီးတော့ပြန်ပြီးဆက်ကူတွေပါလိထုတ်မယ်ဟလာအဲ့လိုမျိုးလုံးမဲ့ဆက်ယုံကလည်းအစင်တဲ့လို့မရှိဘူးဆရာအဲ့ဒီအခက်အခဲတွေကလည်းရှိပါတယ်
ဥချောစန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။မြမနိုင်ငံမှာကိုဗစ်စတုထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနှံရသူတွေဟာကိုဗစ်ကူးစက်မှုဒဏ်ကိုခံရမယ့်အလားအလာများနေတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတန့်စင်ကတင်ဆက်ထားပါရှင်။
မနက်ကကိုဗစ်ကာကွယ်ဆေးထိုးနှံပေးတဲ့သူတွေရှိပေမဲ့တပီလုံးတိုင်းလာနေနဲ့ကြည့်မယ်ဆိုရင်တော့ထိုးနှံပေးတဲ့သူအရေးအတွက်ဟာနေပါနေသေးတာပါနောက်တစ်ခုကိုဗစ်ကူးစက်မှုလိုင်းကြုံတွေ့လာမယ်ဆိုရင်ကာကွယ်ဆေးမထိုးနှံရသေးတဲ့သူတွေဟာကိုဗစ်ကူးစက်မှုဒဏ်ကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တယ်လို့အထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကာကွယ်ဆေးထိုးပြီးတဲ့သူတွေလည်းတော်တော်များများတော့ရှိကြပြီပေါ့နော်ဒါပေမဲ့ဒီပြည်သူတည်းလူလူတည်းလုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူဦးရေအနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်အဲ့တော့ကျားတို့ဒါဆိုရင်ကိုဗစ်ရောဂါပဲသူတွေထပ်ပြီးဖြစ်နိုင်ကြလေပေါ့။ဘာလို့လဲဆိုတော့သရုပ်ထလိုင်းအကယ်၍များဖြစ်ပွားလာခဲ့ရင်ဖြစ်ပွားမှုနှုန်းပြန်မြင့်လာရင်ဘယ်သူတွေဖြစ်မှာလဲဆိုတော့နံပါတ်1ကတော့ကာကွယ်ဆေးမထိုးရသေးတဲ့လူတွေနံပါတ်2ကိုဗစ် -19 ရောဂါတတိယလိုင်းမှာမခံစားသေးရတဲ့လူတွေအဓိကဖြစ်မှာ
ကိုဗစ်ရောဂါဖြစ်ပေါ်ပြီးတဲ့တွေမှာရောဂါကုကံတဲ့ကိုဟန်စနစ်ဖွံ့ဖြိုးလာတဲ့ဆိုပေမဲ့ရောဂါကုဆက်ရာကနေဖြစ်ပေါ်လာတဲ့ကိုဟန်စနစ်ဟာအချိန်အဖြစ်6လပတ်ဝန်းကျင်သာအဆန့်ရှိနိုင်တယ်လို့ပညာရှင်တွေကသုံးသပ်ထားကြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာရောဂါကုဆက်ခံရတဲ့တွေဟာအချိန်အဖြစ်6လကျော်ကြာမြင့်လာပြီးဖြစ်တာကြောင့်နောက်ထပ်ကိုဗစ်ကုဆက်မှုလိုင်းကိုကြုံတွေ့လာမယ်ဆိုရင်လုံလောက်တဲ့ရောဂါကုကံမှုကိုဟန်စနစ်ကျန်ရှိနိုင်မှာမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျွန်တော်ကရှင်းပြပါရစေအဲ
့တော့ပထမချိန်နဲ့ဒုတိယလိုင်းမှာဆရာတို့ဒီကိုဗစ် -19 ရောဂါဖြစ်ပေါ်တဲ့သူတွေရှိပေမဲ့လည်းသူတို့ရဲ့ကာကွယ်တဲ့ဓာတ်က6လလောက်ထိပဲခံမယ်လို့မှန်းဆထားကြတယ်။ဒါကြောင့်မို့ဒုတိယလိုင်းမှာဖြစ်ပေါ်ပြီးတဲ့လူတွေကကာကွယ်ဆေးများမထိုးထားခဲ့ရင်သူတို့ဒီသရုပ်ထလိုင်းနောက်ထပ်2လ3လအတွင်းမှာလည်းကိုဗစ်ရောဂါ19ရောဂါဖြစ်ပေါ်လာပြီဆိုကူးစက်နိုင်မှုတဲ့အထဲမှာသူတို့ပါတယ်ပေါ့နော်။အဲ့တော့ high risk ထဲမှာပါတဲ့သူတွေကအဲ့လိုလူတွေဖြစ်တယ်။
တတိယလိုင်းမှာကိုဗစ်ဖြစ်ခဲ့တဲ့သူတွေနဲ့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေဟာခန္ဓာကိုယ်ထဲမှာကိုဗစ်ကိုတွန်းလှန်ဖို့ကိုယ်ခံအားရှိနေတယ်ဆိုပေမဲ့ကုဆက်တဲ့ယောဂကုပမာနာနဲ့ကုခံအစနစ်ကကုအန်နိုင်တဲ့ပမာနာမမြတ်တာတဲ့အခါယောဂကုဆက်ခံရဖို့အခွင့်အရေးရှိနေသေးတာကြောင့်ကိုဗစ်ကာကွယ်နည်းလမ်းတွေကိုဆက်လက်လှုံ့ဆော်နေထိုင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကာကွယ်ဆေးထိုးထားတဲ့သူတွေယောဂဖြစ်တတိယလိုင်းမှာကိုဗစ် -19 ယောဂဖြစ်ပွားပြီးတဲ့သူတွေအနေနဲ့ကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာကိုဗစ် -19 ဗိုင်းရပ်စ်ရဲ့များပြားကိုကိုကရှုရှိုက်မိတယ်ထိတွေ့မိမယ်ဆိုရင်သူတို့မှလည်းကိုဗစ် -19 ယောဂဖြစ်ပွားလဲဖြစ်ပွားနိုင်တယ်သူတို့ကတစ်ဆင့်တခြားသူကိုလည်းပြန်ပြီးတော့ကူးစက်နိုင်ဒါကြောင့်မလို့ဆရာတို့ကဒီကိုဗစ်ကာကွယ်ဆေးထိုးပြီးတာပဲဖြစ်ဖြစ်ကိုဗစ် -19 ရောဂါဖြစ်ပွားသူပဲဖြစ်ဖြစ်ဆရာတို့ကာကွယ်တဲ့နည်းတွေကဆက်လက်လိုက်နာဖို့လိုအပ်နေသေးတယ်ဒါမှသာလေဆရာတို့နောက်တစ်ခေါက်ဖြစ်ပွားလာနိုင်တဲ့ဇရုကလိုင်းကိုကာကွယ်ရရမယ်ပေါ့နော
်ရောဂါဖြစ်ကူးတာကြောင့်ပဲဖြစ်ဖြစ်ကာကွယ်ဆေးထိုးလိုက်တာကြောင့်ပဲဖြစ်ဖြစ်ရောဂါခုခံကာကွယ်တဲ့တက်တွေထွက်ပေါ်တဲ့နေရာမှာတုံ့ပြန်မှုတွေဟာလူတူးနဲ့တူအတိအကျတူညီမှုမရှိနိုင်ဘူးလို့သိရပါတယ်ရောဂါခုခံကာကွယ်တဲ့တက်တွေလုံလုံလောက်လောက်ရှိမရှိဆိုတာကိုတိုင်တာဖို့မလွယ်ဘူးဒါကြောင့်ဘလူချီနေမျိုးပါပဲဖြစ်ဖြစ်ကိုဗစ်ကာကွယ်နည်းလမ်းတွေကိုမပြတ်မကွက်လိုက်တာလုံဆောင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဇရုတ်ရလိုင်းကိုကာကွယ်ဖို့အတွက်အဓိကကဘာလဲဆိုရင်ကိုယ့်ရဲ့ပတ်လေရုပတ်ဝန်းကျင်ထဲမှာကိုဗစ် -19 ရောဂါပိုးတွေမရှိနေစေရေးပေါ့။အဲ့တော့ကာကွယ်ဆေးထိုးထားတဲ့လူဒီပိုးကိုတိုက်ထုတ်နိုင်တယ်ဆိုသူ့ရဲ့ခန္ဓာကိုယ်မှာမရှိဘူး။ကိုဗစ် -19 ရောဂါဖြစ်တဲ့တဲ့ကိုယ်မှာကာကွယ်တဲ့ဓာတ်တွေရှိတယ်။ကိုဗစ် -19 ရောဂါခန္ဓာကိုယ်ထဲဝင်လာတယ်တိုက်ထုတ်လိုက်တယ်သူ့ခန္ဓာကိုယ်ကနေအပြင်ကိုမထွက်ဘူးဆိုရင်အဝင်းကျင်မှာမရှိနိုင်ဘူးအဲ့တော့ COVID-19 ရောဂါဖြစ်ပွားနေတဲ့သူတောင်မှဒီ N95 mask ကိုအုပ်ထားမယ်ဆိုရင်သူ့ရဲ့ခန္ဓာကိုယ်ကနေပိုးတွေပတ်ဝန်းကျင်ကိုမရောက်နိုင်ဘူးအဲ့တော့ပတ်ဝန်းကျင်မှာ COVID-19 ပိုးမရှိရင်တခြားသူကိုကူးစက်ဖို့ရာဂိုင်းတုံးကလည်းအလွန်နှဲသွားမယ်ပေါ့နော်ဒါကြောင့်သရုပ်ထလိုင်းမဖြစ်စေချင်ဘူးဆိုတော့တမတ်တက်လောက်ရမှာကတော့ကာကွယ်ဆေးတွေကိုတတ်နိုင်သရွေလူများများကိုထိုးနှက်ထားနိုင်ရမယ်ကာကွယ်ဆေးထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေမိမိခန္ဓာကိုယ်မှာဝင်ရောက်နိုင်တဲ့ COVID-19 ပိုးပတ်ဝန်းကျင်နဲ့တခြားသူတွေကိုမပြန့်နှံ့နိုင်ရေးဆောင်ရွက်နိုင်မယ်ဆိုရင်သရုပ်ထလိုင်းကိုကာကွယ်ပေးတာဖြစ်သွားမယ်ပေါ့နော်အဲ့တော့ဒီအသိပညာလေးတွေရှိပြီးတော့လူတူးချင်းကနေဆက်ပြီးတော့ကာကွယ်ရေးညီလန်းတွေကိုဆက်ပြီးတိုင်းနာသွားမှသာလျှင်သရုပ်ထလိုင်းကြီးကြုံတွေ့မယ့်ဘေးကိုကာကွယ်နိုင်မှာဖြစ်ပါတယ
် COVID သရုပ်ထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနိုင်ရသေးတဲ့သူတွေဟာ COVID ကူးစက်မှုတံကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တာကြောင့်ကာကွယ်ဆေးထိုးခြင်းပါဝင် COVID ကာကွယ်ညီလန်းတွေကိုမမေ့မလျော့လိုင်းနာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြမိလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်ဆိုပါ
ဒေါက်တာတန်းစော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။မကြခင်မှာတော့အားကစားကဏ္ဍကိုနားဆင်ရမှာပါ။ VOE မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာ။ကြာတာပတိနေ့ညအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်တိုင်းရင်းသတင်းလွှာစာရာတွေကိုထုတ်လွှင့်မှာပါရှင်။
American and the Youth and the Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOE မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOE မြန်မာပိုင်း YouTube လိပ်စာက youtube.com/voebamisechannel ဖြစ်ပါတယ်စလုံးပေါင်းက voebamisechannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဒီကြာတာပတိနေ့အနေနဲ့ခင်းအစီအစဉ်ကိုရေဒီယိုကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်တင်ဆက်နေပါတယ်တွင်ဓာတ်ရိုက်တင်ဆက်နေပါတယ်ရှင်အခုလို့ကျမတို့တင်ဆက်မှုတွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
ဒါကတော့အီဂျစ်နိုင်ငံက Empower Bolon Academy ဖြစ်ပါတယ်။ Bolon Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolon Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolon Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bolon ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolon Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolon Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Bolon Academy လို့ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဘားအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကျန်းခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتسنن ني ايام بالون سابي كذا كده بقى بتما رون غار وادنا ايا ابيو كذا ده بقى ده بما ان نوع باي ما رو جماعه بالون كذا يا راكو تشا هاري تو بو جايت ده سورا تي لا بي အဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးဝမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ရမဒန်ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာတော်မှာအမျိုးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အားဖြင့်လည်းအမျိုးသားတွေကြီးစိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
။
كرة القدم النسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي نايغا اميوتمي بولون غارو سينكومو اكيكيري امياجي شيني باري ايري ده ما تكو غارو ايجي نايغا ما اميوتمي ري بولون غزاري سورا كو متيره دوري لي شيني دا غالي اچاون تكو با جمارو ما اميوتمي ليوي سين بولون اتين شيده سورا كو متيره دوري لي اتور ميا ميا شيني دلو تاين وين شيدا كو متيره دوري لي امياجي با اميوتمي ري ဘောလုံးကဏ္ဍကိုမတိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ၊ဝစ်စုံတွေ၊ဖနက်တွေ၊ဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာ။နောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘလုံးကယ်ရမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေမျိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးနာဂလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်ကဲအခုတော့ကြာတာပတိလေးညနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ဒီနေ့ငွေနျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခံမှန်းချက်တဲ့တိရစ္ဆာန်များလာတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့အစိုးရကစားသက်ကသတိပေးလိုက်ပါတယ်။ဒီစစ်တပ်ရဲ့ခင်မြောင်တိဆောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီရေးရပုံမှုအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါ။ဒီနေ့ငွေရဲ့နျူကလ িয়ার လက်နက်တွုံးမြင့်ထုတ်လုပ်မှုနှုန်းရ2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လဲပင်ဒဂွန်စစ်ဌာနချုပ်ကကွန်ကရက်စ်တော်ကိုတင်ပြခဲ့ပြီးပေါ်ဒူးနယ်မှာထုတ်ပြန်လိုက်တဲ့တရုတ်နိုင်ငံစီးရေးစွမ်းအင်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်နျူကလ িয়ার ရဲ့ခုနှစ်ချိန်မြောက်ဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နာမြို့မှာတင်းလာနေပြန်လည်ဆက်တင်မယ်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကပေါ်ဒူးနယ်မှာအတည်ပြုလိုက်ပါတယ်။ဆွေးနွေးပွဲကိုတော့အီရန်ဆိုင်ရာအမေရိကန်ထုတ်ကုစလေရောဘတ်မယ်လေးဦးဆောင်တဲ့ကုစလေဖွဲ့တက်ရောက်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီရနငရဲ့နျူကလ িয়ার ရေးရာစီးဆက်ညီနေရေးမှုအလီပက်ကာရီကန်နီကလည်းဆွေးနွေးမှုတွေပြန်ဆက်မယ်အကြောင်းဗိုလ်ဒူးနေကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်နဲ့ကပ်ရက်ရှိနေတဲ့မကွေးနယ်စကိုင်းတန်းနယ်မှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတက်ခတ်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရေးနဲ့လုံခြုံရေးအခြေအနေတွေရွယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်ဦး160ကျော်နဲ့ခရီးရန်ဖျားကြောင့်နှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေကိုရရှိထားတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပေါ်ထူးနေမှာပဲသတင်းထုတ်ပြန်ထားတာပါ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါ။ကြာတာပတိတိနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိတင်ဆက်ခဲ့တာပါ။လိုင်းတိုမီတာ42.39ရိုးကနေပြီးတော့ထုံးလွှင့်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေးကနေကင်းဝေးကြပါစီရှင်။
This program